မြမရခိုင်ကန်ဝရံကိုစစ်တွေမြို့နာကနေကုန်းလင်းပိုင်းကိုဝင်ဖို့ခံမှန်းထားတဲ့ဒီအပြင်းဆိုက်ကလုန်းမုန်တိုင်းမုခါကိုအနီရောင်ဆင့်မြမမိုးစလာကတိုးမြင့်တက်မှတ်လိုက်ပါပြီ။အခုလိုလမ်းကြောင်းကနေနက်ဖြန်တနင်္ဂနွေနေ့လယ်ပိုင်းမှာဒီမုန်တိုင်းဖြစ်ကျော်ဝင်ရောက်နိုင်တာမို့ရခိုင်ပြည်နယ်တွေကဒေသခံတွေကြိုတင်ရှောင်ရှားနေကြပါပြီ။မုန်တိုင်းမှုငယ်24နာရီတွင်ချင်းနေသတင်းပေးပို့ချက်ကိုမဲသန္တကျော်ပြောပြပေးပါဦးခင်ဗျာ။
ပင်လယ်ပင်လယ်ရောအရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့အင်အားပြင်းဆိုက်ကလုန်းမုန်တိုင်းမိုခါဟာကိုကိုကျွတ်မြို့ရဲ့အနောက်နဲ့အနောက်မြောက်ဘက်ရေမိုင်240မိုင်၊ဟိုင်းဂျီကျွတ်မြို့ရဲ့အနောက်ဘက်ရေမိုင်250မိုင်စစ်တွေမြို့ရဲ့တောင်ဘက်နဲ့အနောက်တောင်ဘက်ရေမိုင်280မိုင်ဝန်းကျင်ကွာပင်လယ်ပြင်ကိုဗဟုပြုနေပါတယ်။ရခိုင်ကန်ရိုးတန်းစီစစ်တွေမြို့အနီးကနေပြီးတော့အင်အားပြင်းထန်တဲ့အနေအထားနဲ့ဖြတ်ကျော်ဝင်ရောက်နိုင်တဲ့အနည်းရောအဆင့်မိုခါရဲ့အမြင့်ဆုံးလေတိုင်တော့ကတနအီဟို125မိုင်ကနေပြီးတော့125မိုင်အထိတိုက်ခိုက်နိုင်တယ်လို့မိုးစလာကခန့်မှန်းထားပါတယ်။မုန်တိုင်းလမ်းကြောင်းစတင်ဝင်ရောက်နိုင်တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာလည်းမြေကမ်းတစ်ပေးနေထိုင်တဲ့သူတွေနဲ့ကြေးရော်တွေကဒေသခံတွေဘေးလွတ်ရာစီကိုပြောင်းရွှေ့နေကြပါတယ်။စစ်တွေမြို့မှာလူမှုကွန်ရက်ရဲ့အဖွဲ့တွေပေါင်းပြီးတော့မုန်တိုင်းဘေးတည်နိုင်တဲ့ဒေသတွေကပြည်သူတွေကိုမြို့ပေါ်ကဖုန်ကြီးကျောင်းတွေစီကိုပို့ဆောင်နေရချပေးနေပါတယ်။
စစ်တွေမျိုးတွင်ကတက်ကြီးကိုတက်ကြီးရှိ ོས་ တယ်ချန်နယ်နေတဲ့လူတွေပေါ့စစ်စစ်ပိုင်းကတော့ဝင်လာလို့ရှိရင်တော့အရှင်နဲ့ဒီသေးကြီးကူညီလို့ရအောင်တော့ကျွန်တော်တို့ကစီစဉ်နေတာပဲဗျာအခုကတော့စစ်တွေဘက်ကအခုလို့ဒီမိုးဖူးဝဲရောနေတယ်ပင်လယ်ကမ်းခြေရှင်တွေကလူတိုက်မှာပဲပုံမှန်မှာပဲ
မုံတိုင်းမုံဝင်ကတည့်ရက်လုံးမေလ23ရက်နေ့ညနေပိုင်းမှာစစ်တွေမျိုးမှာမိုးနှင်းငယ်ဆရွာနေပြီးတော့ပင်လယ်ကမ်းခြေအခြေအနေကတော့ပုံမှန်ရှိတယ်လို့ကူညီပေးသူတို့ကပြောပါတယ်မေလ23ရက်နေ့ဒီကနေ့ညနေကနေပြီးတော့မေလ14ရက်နေ့အတွင်းမှာရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းကျနေချိန်လေတိုက်နှုန်းကတနအီမိုင်130ကနေပြီးတော့120အထိတိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။လှိုင်းမြင့်ကတော့16ပေကနေပေ120အထိမြင့်တက်နိုင်ပါတယ်။ရခိုင်ပြည်နယ်မင်းမြောင်းမြို့ပေါ်မှာလည်းမုန်တိုင်းပေးလို့ရရှောင်ရှားလာသူက12000ကျော်အထိရှိပါတယ်။မုန်တိုင်းပြည်ရှောင်လာသူတွေကိုမြို့နယ်အရေးပေါ်လူမှုကူညီရေးကော်မတီကနေရာချထားပေးပြီးတော့စားတောက်ရေးလည်းပြင်ဆင်ပေးနေတယ်လို့ကော်မတီတာဝန်ရှိသူတို့ကပြောပါရင
်မြင်းပြမြို့နယ်မှာမြို့ပေါ်ကိုတော့မုန်တိုင်းပြည်ရှောင်လာတဲ့ပြည်သူတွေက2000ကျော်2500လောက်တော့ဖြစ်နေတော့ပြီခင်ဗျနောက်ထပ်မြင်းပြမြို့နယ်တောင်ပိုင်းမှာရှိတဲ့ဒီမြင်းပြမြေပုံတားလမ်းပေါ်မှာရှိတဲ့ပေါ့နော်ချက်စင်အဲ့မှာကုန်းကြီးမှာရှိတဲ့ရွာတွေရှိတယ်ချက်စင်ကျွန်းလို့ခေါ်တော့ပေါ့နော်အဲ့ကျွန်းကိုမြေပုံမြို့နယ်မရှိတဲ့ဒီပင်လယ်နာကရွာတွေပေါ့နော်အဲ့ဒီရွာကပြည်သူတွေပေါ့အကုန်လုံးတပေါင်းလောက်ရှင်းနေပြီအဲ့မှာဆိုတော့ကျွန်တော်တို့မြင်းများမျိုးနေတစ်ခုလုံးမှာဆိုရင်မျိုးပေါ်နဲ့ဒီနေအကုန်လုံးပေါက်လိုက်ရင်1000-2000လောက်တော့ရှင်းနေပြီလို့အဓိကခြောင်နေတာကဒီဘုံတော်ရဲ့ခြောင်နေမှာအဓိကခြောင်နေကြတယ်မျိုးပေါ်ရက်ွက်တွေကပြည်သူတွေကဒီခမင်းတွေပါတယ်လို့ပေါ်တဲ့ကျွန်တော်တို့ကူညီပေးထားတယ်ကိုရက်ွက်လိုက်ပေါ့နော်ကျွန်တော်တို့ဒီမြင်းများမျိုးနေအရေးပေါ်ကူညီရေးကော်မတီလှူထားပြီးတော့အဲ့ကော်မတီကဦးစီးပြီးတော့အကုန်လုံးကိုကိုကြီးထောက်ပံ့ရတယ်လုပ်ပေးနေပါတယ်။ကိုကြီးကျောင်းတွေမှာစာတင်ကျောင်းတွေမှာအကုန်လုံးပေါ့
။မုံတိုင်းချရောက်ပြီးချိန်လိုအပ်တဲ့ကယ်ဆယ်ရေးအပိုင်းတွေလည်းကြိုတင်ပြီးတော့ပြင်ဆင်ထားနေကြရတာပါ
။တက်ဆိုင်တဲ့အဖွဲ့အစည်းတွေရှိတယ်ပေါ့နော်။တို့အဲ့ဒီအဖွဲ့အစည်းကပြီးအဓိကတို့ပြင်ဆင်ထားတာတွေတော့ကျွန်တော်တို့သိရတယ်။အဓိကအသက်ကလေးတွေနောက်ထပ်ဒီ ambulance တွေနောက်ထပ်ဒီမိသားကားတွေကိုတောင်းဝန်းနဲ့ကိုပေါ့တောင်းဝန်းထားတာတော့ရှိပါတယ်ခင်ဗျ။
ဒေသခံတွေအနေနဲ့လည်းနာဂက်စ်မုန်တိုင်းမှာတွေ့ကြုံခဲ့ရတဲ့အတိတ်ဆိုးကြောင့်မုန်တိုင်းအန္တရာယ်ကိုပိုပြီးကြောက်ရွံ့ပြီးပြင်ဆင်နေကြပါတယ်။နာဂက်စ်မှာမိသားစုဝင်တွေဆုံးရှုံးထားတဲ့ကိုတန်းစော်ကတောက်ကြနေတဲ့ကမုန်တိုင်းဘေးရှောင်ရင်းနဲ့စစ်တွေကဖုန်ကြီးကျောင်းကိုရောက်နေပါပြီ
။ဟုတ်ကဲ့ပြောပြထားပါတယ်ကျွန်တော်မိသားစုငါတစ်ခါခံခဲ့ရတယ်။ဒီ5မီတာကျူးနဲ့ငါအဲ့လိုမျိုးသေးပွဲမပွဲကြည့်ဘူး။အဲ့လိုမျိုးဆိုတော့အဲ့ဒါကြောင့်မလို့ဆက်ပြီးတော့လည်းဆုံးရှုံးမခံနိုင်လို့ပဲ။အဲ့ကြောင့်ဒီသူများတွေကတော့ကြီးတယ်ပြောတယ်ဒါပေမဲ့ကျွန်တော်မကြည့်ဒီလိုမျိုးမလုပ်ရင်လည်းပြောလို့တော့မရဘူးလို့ဆိုပြီးလေဆိုတာကအခုနာဂက်လိုမျိုးဖြစ်မဲ့ဆိုရင်ကျွန်တော်တို့ပို့ပြီးတော့ဆုံးရှုံးမှုကအများတော့မှာအားကြောင့်လည်းကျွန်တော်မိသားစုကိုကျွန်တော်ဒီလိုမရရအောင်ဆိုတာပဲ
မုံတိုင်းဖြစ်ကြချိန်မှာစစ်တွေခရိုင်နဲ့မောင်နှောခရိုင်ကမြို့ဝမြစ်လက်တက်တွေမှာပင်လယ်ဒီအမြင့်16ပေကနေပြီးတော့ပေ20ဝန်းကျင်ထိရှိနိုင်ပါတယ်ကျောက်ဖြူခရိုင်ကမြို့ဝမြစ်လက်တက်တွေမှာတော့12ပေကနေပြီးတော့16ပေအထိပင်လယ်ဒီရေတက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။အနည်းရောအဆင့်ဆိုက်ကလုန်းမုန်တိုင်းမိုခါရဲ့အရှင်ကြောင့်မြန်မာတပြည်လုံးမှာလည်းဒီကနေ့စနေညနေကနေပြီးတော့မေလ15ရက်နေ့အတွင်းမှာမိုးထစ်ချုံရွာပြီးတော့နေရာကွက်မိုးကြီးနိုင်တယ်လို့ဆိုပါတယ်။စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တို့မှာလည်းအမြင့်ဆုံးလေတိုင်းနှုန်းတနအီမိုင်80ကနေပြီးတော့90အထိတိုက်ခတ်နိုင်ပါတယ်။ နေပြည်တော်ဘကိုးရန်ကုန်တိုင်းနဲ့အေရီတိုင်းပြင်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းတနအယိုမိုင်40ကနေ60ထိတိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဆိုက်ကလုန်းမုန်တိုင်းမူခါပြီးခဲ့တဲ့2008ခုနှစ်တုန်းကမြန်မာနိုင်ငံမှာဖြစ်အားပြင်းခဲ့တဲ့နာဂစ်မုန်တိုင်းဤသို့စစ်တွေမျိုးဤကိုရောက်ရှိလာနေပြီးတော့စစ်တွေနဲ့မောင်တော်မျိုးကြားရေသေးတောင်ဤကနေပြီးတော့ကုန်းတွင်းပိုင်းကိုဝင်ရောက်နိုင်တယ်လို့မိုးလေဝသကြွမ်းကျင်သူလေချောင်းမိုးလေဝသဌာနကဥဖြိုးဝေအောင်ကခန့်မှန်းထားတာပါမုံတိုင်းကုန်းတိုင်းဝင်ရောက်ချိန်နည်းနည်းအပြော့ပြီးတော့နာဂစ်မုံတိုင်းနီးပါအချိန်နဲ့တနအီကို128မိုင်နှုန်းဝင်းကျင်နဲ့တိုက်ခိုက်နိုင်တယ်ဆိုပြီးတော့အခုတွက်ချက်ချက်အရတော့ရခိုင်ပြည်နယ်ဟာမုံတိုင်းအနေနဲ့အထူးစိုးရိမ်ရတဲ့အခြေအနေရောက်ရှိနေလို့ပြည်သူတွေသတိပြုကြဖို့လဲတိုက်တွန်းထားပါတယ်